အခုတော့ဦးအောင်ခင်ရမြမာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။အစိုးရတက်လောက်ခံကရင်နယ်ကြားဆောင်တက်နဲ့ပြည်ပရောက်တရုတ်ကုန်တွေတီထိုင်းမြန်မာနယ်စပ်မှာတိစောက်နေတဲ့တရုတ်မျိုးသစ်တွေအကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ။
ကရင်ပြည်နယ်နဲ့ထိုင်းနယ်စပ်မှာတိစောက်နေတဲ့တရုတ်မျိုးတွေအကြောင်းတည်ထွက်နေတာအတော်လေးကြားနေပါပြီ။မြန်မာပြည်ဆိုင်ရာအမေရိကန်တန်မှုဟောင်းပစ္စည်းလာကလပ်နဲ့ဂျေဆင်တာဝါတို့ကလွန်ခဲ့တဲ့ဧပြီလကစာတမ်းထုတ်ဝေလိုက်တဲ့အခါမှာနယ်စပ်ကတရုတ်မျိုးတွေအကြောင်းစိတ်ဝင်စားသူတွေပိုများလာတာတွေ့ရပါပဲ။တမတော်လက်အောက်ကကရင်နယ်ကြားဆောင်အခြေစိုက်တဲ့ရွှေခုတ်ကူမှာဟောင်းကောင်အခြေစိုက်ရတိုင်းကုမ္ပဏီကနေဆက်မြို့တိဆောက်နေတာကိုလူသိများပါတယ်။မြဝတီမှာလည်းကစီနိုကစားဝိုင်းတွေခေတ်ဆားလာပါလေ။မြဝတီမြို့မြောက်ဖက်ကီလိုမီတာ20ကျော်ဝေးတဲ့တောင်ရင်မြစ်မြမဘက်ကမ်းမှာလောင်းကစားမြို့တိဆောက်နေတာပါ။အရင်နေကြားဆောင်တပ် BGF က20ရာခိုင်နှုန်းတရုတ်ဘက်က80ရာခိုင်နှုန်းအကျိုးအမြတ်ရယူမဲ့စီးပွားရေးလုပ်ငန်းဖြစ်ပါလေ။အရင် BGF အခုရင်းနဲ့ဝင်ရောက်လာတဲ့တရုတ်တွေမြောက်ဒီမှာများပြားလာပါတယ်ရွှေခုတ်ကိုစီမံချက်ကိုစစ်ဆေးဖို့လွန်ခဲ့တဲ့ဇွန်လကမြန်မာအစိုးရဆုံးဖြတ်ပါလေခရင် BGF ဟာအစိုးရတပ်ဩဇာအရှိန်အဟွာနဲ့လောင်းကစားမြို့တော်တိစောက်နေတာထင်ရှားပါတယ
်မြောက်ဒီမြို့နယ် BGF ထင်းချုံနယ်မြေတဲပုံစိတ်ကတရုတ်အဆောက်အုံတွေကိုဓာတ်ပုံရိုက်တဲ့သတင်းနောက်နှစ်ဦးကိုကရင်နယ်ကြားဆောက်တပ်ကမတ်လဇန်ကဖမ်းဆီးပြီးရိုက်နှက်နေတဲ့သတင်းကိုလူအများသိကြပါတယ်BGF ဘုံမူကြီးစောချစ်ခင်ရဲ့ဝင်ရောက်ဆွဲဖက်မှုကြောင့်တရင်နောက်တွေကိုတရက်အတွင်းပြန်လွှတ်ပေးလိုက်ပြီးဖမ်းဆီးသူတွေကိုအရေးယူတယ်လို့သိရပါတယ်။တရုတ်စီးပွားရေးလုပ်ငန်းကိုကရင် BGF တပ်ဖွဲ့ကအကာအကွယ်ပေးနေတာဖြစ်ပါတယ်။မြောက်ဝတီမှာတရုတ်လူဦးရေတိုးပွားလာနေတာကိုတရုတ်စာနဲ့ရေးထားတဲ့ဆိုင်းဘုံတွေကသက်သေပြနေပါတယ်။ဒါကိုဥပဒေနဲ့မညီညွတ်ဘူးဆိုပြီးစီပင်သားရာရေးအဖွဲ့ကလိုက်လံဖြုတ်သိမ်းပါတယ်။ဆိုင်းဘုံတွေမရှိတော့ပေမဲ့တရုတ်တွေကတော့ရှိနေသေးပါ။ဇူလိုင်15ရက်နေ့ကမြောက်ရီကလောင်းစားဝိုင်းကိုအာနာပိုင်းအဖွဲ့ကဝင်ရောက်ဖမ်းဆီးကြောင်းလဲသိရပါတယ်
။ဒုတိယတရုတ်မျိုးသစ်ကိုစိုက်ရှီကန်းဆက်မှုဇုံလို့ခေါ်ပါတယ်။ကမ္ဘောဒီးယားနိုင်ငံကနှင်ထုတ်ခံရတဲ့တရုတ်လူဝန်ရှင်တွေအတွက်ရည်ရွယ်ပြီးတိစောက်တာလို့သိရပါတယ်။2012ခုထောင်ကလွတ်လာတဲ့တရုတ်လူစုဝမ်ကျော့ကွိုင်တီထောင်နဲ့ဒုံမင်းအုပ်စုနဲ့မလေးရှားလူဝန်ရှင်တဦးဖက်ဆက်လုပ်ပြီးစိုက်ရှီကန်းစီမံကိန်းကိုအကောင့်ထဲပေါနေတာဖြစ်ပါတယ်။KNU ထိန်းချုပ်တဲ့မြောက်ဝတီနယ်ကကွန်ယာမျိုးတစ်စီမံကိန်းပါလဲကမ္ဘောဒီးယားကနှင်ထုတ်ခံရတဲ့တရုတ်လောင်းကစားလုပ်ငန်းတွေပါဝင်ပါတယ်။ KNU အကြီးအကဲဆောရောဂျာခင်ကိုတိုင်ပါဝင်တဲ့စီမံကိန်းဖြစ်ပြီးကစီနိုကစားဝိုင်းတစ်ခုတည်ဆောက်နေကြောင်းသိရပါတယ
်။တရုတ်မျိုးတစ်စီမံကိန်းအကောင့်ထဲပေါ်နေတာကိုတရုတ်အစိုးရရဲ့ပိုလန်ကျောင်းစီမံကိန်းမှာအကျုံးဝင်တယ်လို့ပြောဆိုနေတာမျိုးလည်းရှိပါတယ်။တကယ်တော့ပြည်ပရောက်တရုတ်လူစုတွေတည်ဆောက်တဲ့တရုတ်မျိုးသစ်တွေဖြစ်တာကြောင့်ပြည်ပရောက်တရုတ်တွေအတွက်ရည်ရွယ်ပါတယ်ဒေသခံလက်နက်ကိုင်အဖွဲ့အစည်းရဲ့သဘောတူညီချက်နဲ့ပြည်ပရောက်တရုတ်လုပ်ငန်းရှင်တွေကတိစောက်တာမို့တရုတ်အစိုးရနဲ့လုံးဝမသက်ဆိုင်ဘူးလို့တရုတ်သူတွေဒီယွန်ဆန်ကဇွန်လ25ရက်နေ့ထုတ် Frontier မြန်မာစာဆောင်မှာရေးသားပါတယ်မျိုးသစ်တည်နေတဲ့တရုတ်တွေဟာဟောင်ကောင်နဲ့မကာအိုအခြေစိုက်တရုတ်တွေဖြစ်လို့တရုတ်အစိုးရနဲ့ရောတရုတ်ပြည်မကြီးနဲ့ပါဘယ်လိုမှပတ်သက်စရာအကြောင်းမရှိဘူးလို့ယွန်ဆန်ကရှင်းပြထားပါတယ
်။ဩစတြေးလျလုပ်ငန်းရှင်နိုင်ဂျီးရီးယားဂရီယာဆိုသူဟာကရင်ကောင်းဆောင်ဗိုလ်ချုပ်နဒာမြနဲ့ပူးပေါင်းပြီးမူဝေးပူဒုက္ခတဲ့စကားမှာမြို့သစ်တည်ဖို့စီမံကိန်းချပါတယ်။ဒါပေမဲ့မတ်တင်ွေဒေါ်လာ3သိန်းခွဲလောက်ရတဲ့အခါမှာလူလိမ်မှန်းသိရပါတယ်။နိုင်ဂျီးရီးဂရီယာနဲ့သူ့ရဲ့ Current Enterprise ကိုအဆက်ပြတ်ဖို့နဒာမြကကြေညာချက်ထုတ်ပါတယ်။နိုင်ဂျီးရီးယားရဲ့ကရင်မျိုးတစ်စီမံကိန်းမှာငွေစိုက်ထုတ်မိတဲ့အမေရိကန်နဲ့ဂျပန်လုပ်ငန်းရှင်ကစင်ကာပူမှာတရားစွဲတဲ့အခါအရင်းစိုက်သူ3ဦးကိုဒေါ်လာ1000စီပေးဖို့ဆုံးဖြတ်ထားကိုဧပြီလ22ရက်နေ့ထုတ် Sydney Morning Herald မှာဖော်ပြပါတယ်။လွန်ခဲ့တဲ့နှစ်မေလ9ရက်နေ့ကပြတ်သားတဲ့လောင်းကစားဥပဒေဟာနိုင်ငံကြားသားအတွက်သာဖြစ်ပုံရပါတယ်။ဥပဒေပုံမှန်73မှာမြမပြည်သူပြည်သားကစီနိုမှာလောင်းကစား권မပြုရလို့ပိတ်ပင်ထားပါတယ်ခစ်စနစ်နဲ့ယောညီတဲ့ဥပဒေဖြစ်ဖို့ရည်ရဲတယ်လို့ပေါ်ပြထားတာကိုကြည့်ရင်နိုင်ငံကြားသားအတွက်တရုတ်လောင်းကစားဝိုင်းတည်ထောင်တာဟာခစ်စနစ်နဲ့ကိုက်ညီတယ်လို့ဖြစ်နေပါတယ်မြမပြည်ထဲမှာလောင်းကစားဝိုင်းတည်ထောင်권ပေးပြီးမြမပြည်သားမပါရဘူးလို့ ပိတ်ပင်တားမြစ်တဲ့ဥပဒေဖြစ်နေပါလေခင်ဗျာ။